ပြည်ထောင်စုတွင်ဘက်ကလူ22ဦးသေဆုံးခဲ့တဲ့မန်ချက်စတာဘုံခွဲမှုနဲ့ဆက်စပ်ပြီး19နှစ်အရွယ်အမျိုးသားတဦးကိုဗြိတိန်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အခုဆိုရင်ဗြိတိန်နိုင်ငံအတွင်းမှာရဲတပ်ဖွဲ့ကထိန်းသိမ်းထားသူ13ဦးရှိပါပြီ။မန်ချက်စတာမြို့ရဲ့ကော်တော်ညမှာတနင်္ဂနွေနေ့နှောင်းပိုင်းကဝင်ရောက်စီးနင်းခြင်းအတွင်းအစံတပ်မှုကျူးလွန်မယ်လို့တံပြားရှိသူကိုဖမ်းဆီးလိုက်တာဖြစ်ကြောင်းမန်ချက်စတာရဲချုပ်ကကြေညာချက်တစ်ခုမှပြောပါတယ်။တနင်္ဂနွေနေ့အစောပိုင်းမှာလည်း25နှစ်အရွယ်အမျိုးသားတဦးကိုဗြိတိန်ရဲတပ်ဖွဲ့ကဖမ်းဆီးပြီးသူ့နေအိမ်ကိုပါရှာဖွေစစ်ဆေးခဲ့ပါတယ်။ဘုံခွဲခဲ့သူအဗီဒါရဲ့အကိုနဲ့အဖေကိုလည်းလစ်ဗျားနိုင်ငံထဲမှာပဲပြီးခဲ့တဲ့တင်မတ်ကဖမ်းဆီးထားခဲ့ပြီးအကိုဖြစ်သူဟာရှင်ဟာတိုက်ခိုက်ရေးအစီအစဉ်ကိုသူတည်နေခဲ့တဲ့အကြောင်းပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဘုံခွဲမှုကိုစုံစမ်းစစ်ဆေးနေဆက်ဖြစ်ပြီးလူကြုံရေးအခြေအနေကိုတော့နောက်ထပ်တိုက်ခိုက်နိုင်မှုဖြစ်နိုင်တဲ့အမြင့်ဆုံးအနေထား critical အဆင့်ကနေတိုက်ခိုက်နိုင်ခြင်းမြန်မာ ဆက် Serbia အဆင့်ကိုရွှတ်ချလိုက်တဲ့အကြောင်းဝန်ကြီးချုပ် Theresa May ကစနေနေ့မှာပြောပါတယ်။